1983 ချိန်မြောက်လွတ်လပ်ရေးနှင့်ခန္ဓာကို နေပြည်တော်မြို့တော်ခမ်းမကျင်းပြမှာကျင်းပခဲ့ရမှာ နိုင်ငံတော်အလံတင်ခန္ဓာနှင့်ဂုံပြုတပ်ဖွဲ့ချီတက်လေးပြုတဲ့အစီအစဉ်တွေပါဝင်
သမရဥဝင်းမြင့်ရဲ့လွတ်လပ်ရေးနေ့တဝန်လှော်ဖတ်ကြားမှုတွေနဲ့ကျင်းပခဲ့ပါတယ်။ခုနှစ်သက်သုံးနှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အတွက်သမရဥဝင်းမြင့်ရဲ့တဝန်လှော်နဲ့ပတ်သက်ပြီး နိုင်ငံရေးအနာဂတ်အတွက်ထူးခြားတဲ့သတင်းစကားဘာမှမပါဝင်ဘူးလို့လေလာသုံးသပ်သူချို့ကဝေဖန်ခဲ့ကြသလိုပဲတိုင်းရင်းသားခေါင်းဆောင်ချို့ကလည်းသမရရဲ့လွတ်လပ်ရေးနေ့မိန်ခေါ်ဟာတိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်စနစ်နဲ့အုပ်ချုပ်မှုအာဏာခွဲဝေရေးအပိုင်းတွေကိုအာဏာရအစိုးရအနေနဲ့ဖော်ဆောင်ပေးသွားဖို့ဂရိကဝတ်ပြုတာမျိုးမတွေ့ရဘူးလို့ဝေဖန်ခဲ့ကြပါတယ်။အခုချိန်မှာဆို
တနသာရနိုင်ငံများအတိုက်ဝန်းတွင်ကအဆက်အသွယ်ကောင်းတွေကိုအမွေရခဲ့ကြပါတယ်။ဒါကြောင့်လည်းရခိုင်ပြည်ထောင်စုလက်အောက်ခံနိုင်ငံတော်များများဟာအခုချိန်မှာနိုင်ငံတည်ဆောက်ရေးကိုအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့ကြပြီမဲ့မြန်မာနိုင်ငံမှာတော့လွတ်လပ်ရေးရာဂါစကလေးကစတင်ခဲ့တဲ့ပြည်တွင်းစစ်နဲ့အမျိုးသားယဉ်ကျေးစီစိန်ခေါ်မှုတွေနဲ့ရုန်းကန်နေရဆဲဖြစ်ပါတယ်။
New Delhi joined in greeting Burma's Independence Day at a ceremony attended by Ermann Patton, India's Governor General.
In Rangoon, ရှမ်းတိုင်းရင်းသားနိုင်ငံရေးလှိလာသုံးသက်သူတို့ဖြစ်တဲ့ကိုဆိုင်ထွန်းအောင်လွင်ကတော့လူများစုဗမာတွေနဲ့တိုင်းရင်းသားလူနည်းစုတွေကြားမှာလွတ်လပ်ရေးပေါ်ရှုမြင်ပုံချင်းမတူတာဟာလွတ်လပ်ရေးနေ့ရဲ့အနှစ်သာရကိုကြွားခြားသွားစေတယ်လို့သုံးသက်ပါတယ်
။ဥပမာလွတ်လပ်ရေးနဲ့ပတ်သက်တဲ့အထိပယ်ဖွင့်ဆိုမှုကိုကြည့်ရင်တော့မှတူကြတာမဟုတ်ပါဘူး။ဒီလွတ်လပ်ရေးရပြီးသားပြည်မမှာရှိတဲ့ဗမာနိုင်ငံရေးတမားအများစုကဘလို့အိဗယ်ဖွင့်လဲဆိုဒါသူတို့အရင်တုန်းကဗမာဘရင်တွေလက်လွတ်ခဲ့ရတဲ့ဘရင်နိုင်ငံရဲ့အချုပ်အခြာအာဏာကိုငါတို့ပြန်ရတာပေါ့နော်အဲ့ဒီလောက်ပဲတွက်တယ်ဒါရင်းသားတွေကြတော့မဟုတ်ဘူးဒီသူတို့ကဗမာနဲ့သူကျွဲပြီးလွတ်လပ်ရေးယူတွေကယူတာသူတို့နှစ်ကိုရှိနေတဲ့အုပ်ချုပ်ရေးစနစ်တွေရပိုင်ခွင့်တွေမပြတ်မရွေးမဲ့ဆက်ရှိဆက်ရှိရမယ်ကိုပိုင်အုပ်ချုပ်ခွင့်ဒေသတွေအုပ်ချုပ်ခွင့်တွေဆက်ရှိနေပြီးမှနှစ်ဦးနှစ်ဖက်ပူးပေါင်းခြင်းအားဖြင့်ပို့ပြီးမှအချိုးဖြစ်ထုံးနေပဲပို့ပြီးမှအတီးဖွဲ့နေခံစားရမယ်ဆိုတဲ့ယူဆမျိုးနဲ့ပေါ့နော်ဟိုလွတ်လပ်ရေးနဲ့ဓာတ်နုရေးကိုတွဲပြီးမှလက်ပဲပွင့်ကြတာမျိုးတွေ့ရမှာပေါ့နော်အဲ့တော့အဲ့ဒီအားမျိုးတွေကိုကျွန်တော်တို့ကပြတ်ပြောမယ်ဆိုရင်သူတို့ရဲ့အဲ့ဒီလွတ်လပ်ရေးလိုပဲဒီပြည်တော်စုဆိုတဲ့အားမျိုးလည်းသူတို့ဟိုတိဆောက်မယ်လို့စဉ်းစားရင်ငကိုကလေးကတီးခြားရှိခဲ့တဲ့နိုင်ငံတွေမဟုတ်ဘူးအကုန်လုံးကဗမာပြည်အောက်မှာပနာဆက်တဘောမျိုးနဲ့ရှိခဲ့တာဖြစ်တဲ့အတွက်ဒါဟိုအမေရိကန်ပြည်ထောင်စုလိုမျိုးဟိုကာမင်တူဂက်တာဖက်ဒရယ်လစင်နဲ့တီချားပြည်နယ်တွေလာပေါင်းတဲ့ဟာမျိုးလုံးရမလို့ဆိုတဲ့ယူဆမျိုးကလည်းဒီဘက်အထူးသဖြင့်ကတော့ဒီပြည်မနိုင်ငံရေးတိုင်းဝိုင်းမှာရောစစ်တပ်မှာရော NLD လိုလူထုထောက်ခံတဲ့ဆိုတဲ့အဖွဲ့အစည်းတွေမှာရောဒီယူဆမျိုးကအားကောင်းတာပေါ့နော်အဲ့တော့အရေးကြီးတာတော့ဗျာနိုင်ငံကနှစ်ပေါင်း80ကျော်လာပြီအဲ့တော့ကိုနဲ့ဟိုလွတ်လပ်ရေးရှေ့စနောက်ဆင်းရတဲ့လူမျိုးစုတွေများလာကြတူတဲ့အိန္ဒိယလိုနိုင်ငံတော်ဗျာဟိုလူကြီးရဲ့ကိုထက်အများကြီးများဆင်းရဲချမ်းသာမှုကွာဟာပြီးမှနိုင်ငံကိုတည်တည်ငြိမ်ငြိမ်နဲ့ထိန်းနိုင်တဲ့ဒီမှာကျွန်တော်တို့ကနှစ်80ကျော်လာတဲ့အချိန်ဒီဟိုဘာမှမဖြစ်တော့ဘူးအခုတည်းကဟိုအင်္ဂလိပ်ကိုလိုနီကျောက်တို့ဒီမှာအရင်တော့ရှေ့ဆိုးရတို့ဘာလို့လဲအာနာရှင်ဆိုးရတွေကကျုံးမဲ့ဖွဲ့ပြီးပြောခဲ့တာပေါ့နော်အခုကတော့ NLD လို့အစိုးရမျိုးကလည်းဒါမျိုးတွေပြောနေတာတော့တိတ်တော့မနှိပ်ဘူးထင်ပါတယ
်ဒီယူဆအတိုင်းသာဆိုရင်လူများစုဗမာတွေအတွက်မြန်မာနိုင်ငံဟာလွတ်လပ်ရေးရတာနှစ်ပေါင်း80ကျော်ကြာခဲ့ပြီမဲ့တိုင်းရင်းသားတွေအတွက်တော့စစ်မှန်တဲ့လွတ်လပ်ရေးမဟုတ်သေးဘူးလို့ဆိုရမှာဖြစ်ပါတယ်လွတ်လပ်ရေးရပြီးတဲ့နောက်အာဏာရှင်စနစ်အောင်မှာဆယ်စုနှစ်ပေါင်းများစွာကြာမြင့်ခဲ့တဲ့မြန်မာနိုင်ငံမှာအမျိုးသားယဉ်ကျေးစိတ်ရည်နဲ့တိုင်းရင်းသားလူနည်းစုတွေအတွက်ဒန်းနူညီမျှကြီးကြိုးပမ်းအားထုတ်မှုတွေနောက်ကျခဲ့ပြီးရတဲ့နောက်မြန်မာနိုင်ငံသားအလုံးအတွက်စစ်မှန်တဲ့လွတ်လပ်ရေးအနှစ်သာရတွေခံစားနားလည်နိုင်မှုဆိုတာဟာမျက်မှောက်ခေတ်ဒီမိုကရေစီအစိုးရရဲ့စွမ်းဆောင်မှုအပေါ်မှာမူတည်နေတဲ့ဆိုတဲ့အကြောင်းအခုတစ်ပတ်တမိုင်းနဲ့ကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ